Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ10ရက်တနင်္ဂနွေနေ့ညနေ6:00 အထိအစီအစဉ်တွေကို92မီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါအမေရိကန်ပြည်တော်စုပြည်နယ်တချို့ကိုဒီကနေ့အပူပိုင်းမုန်တိုင်းနေ့ဝင်ရောက်တိုက်ခတ်နေပါပြီစပိန်နိုင်ငံကနေခွဲထွက်ရေးကြိုးပမ်းနေတဲ့ကာတာလိုနီးယားဒေသမှာတော့ဒီကနေ့ဆန္ဒပြနေကြပါတယ်မြောက်ကိုရီးယားခေါင်းဆောင်ကညီမဖြစ်သူကိုပါတီရဲ့ဗဟိုနိုင်ငံရေးဦးဆောင်အဖွဲ့အရန်အဖွဲ့ဝင်အဖြစ်ထည့်သွင်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာကာလဝင်ယောဂပြန်ပွားမသွားအောင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ဆောင်ရွက်ခြင်းနဲ့အတူနားဆင်ရမှာက
Crime Against Humanity ပေါ့လူသားမျိုးနွယ်စုပေါ့ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်ဆိုတော့နောက်တစ်ခါကျွန်တော်တို့တိုင်းပြည်တစ်ပြည်လုံးက Racist ပေါ့တကယ်ကိုလူမျိုးခွဲခြားတဲ့လူတွေအစင်တန်းမရှိတဲ့အကျံဖက်သမားတွေလို့အဲဒီလိုမျိုးသူတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေကိုကျွန်တော်တို့မေးကြတာ
ရှင်နေကြီးဦးသိန်းသိန်းဦးပြောသွားတာပါပြည်စုံကိုတရင်နဲ့ပြီမှနားဆင်ကြရပါမယ်ဒါအပြင်ကမ္ဘောဒီးယားရဲ့လက်ရှိနိုင်ငံရေးနဲ့အတိုက်အခံတွေရဲ့အကြက်တဲ့အခြေအနေတွေကိုနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်နယ်စု Mississippi နဲ့ Alabama ပြည်နယ်တို့ကိုလေတိုက်နှုန်းတနာရီကီလိုမီတာ130နှုန်းရှိတဲ့အပူပိုင်းမုန်တိုင်းနှိပ်ဒီကနေ့တနင်္ဂနွေနေ့မှာဝင်ရောက်လာနေတယ်လို့အမျိုးသား Hurricane စောင့်ကြည့်ရေးစင်တာကပြောဆိုပါတယ်။ခက်မြန်များအပြော့သွားမယ်လို့မိုးစလပညာရှင်တွေကတော့ခန့်မှန်းထားပါတယ်။ Hurricane မုန်တိုင်းအဖြစ်နဲ့မနေ့စနေနေ့က Louisiana ကမ်းရိုးတန်း Mississippi မြို့ဝအနီးနဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့ Mississippi ပြည်နယ်ဘီလိုစီတို့အနီးမှာနှစ်ချိန်တိုင်ဝင်ရောက်ခဲ့ပြီးလည်းဖြစ်ပါတယ်။မနေ့ဖြန်တနင်္လာနေ့မှာတော့အမေရိကန်ပြည်ထောင်စုတောင်ပိုင်းတကျော် Tennessee Valley နဲ့ Tennessee Valley တို့ဘက်ကိုရွေ့ချားသွားမယ်လို့အမေရိကန်မြို့သား Hurricane စောင့်ကြည့်စင်တာကပြောဆိုထားပါတယ်။2005ခုနှစ်တုန်းက Katrina မုန်တိုင်းကြောင့်ရေကြီးမှုနဲ့ကြုံခဲ့ရတဲ့ New Orleans ပြည်နယ်မှာတော့ Hurricane နဲ့အပူပိုင်းမုန်တိုင်းသတိပေးချက်တွေကနေကင်းလွတ်သွားပါပြီ။ Louisiana ကမ်းရိုးတန်းကနေစိတ်ဘာနတ်Paris, New Orleans, အရှိတ်ပိုင်းတို့ကဒေသခံတွေကိုတော့မုန်တိုင်းပေးဆိုရင်ချက်နဲ့ဘေးလွတ်ရာပြောင်းရွှေ့ဖို့တောက်ကြနေတော့ငါညွှန်ကြားချပါတယ်။မုန်တိုင်းထီရေကိုဗစ်ထီရောက်ရှိလာမယ်လို့ခမန်းချက်နဲ့အတူအမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းကအဓိကသင်္ဘောစိတ်ကြီးတွေလည်းမနေ့စနေနေ့ကပိတ်ထားခဲ့ပါတယ်။ Louisiana, Mississippi နဲ့ Alabama တို့မှာတော့ပြည်နယ်အရေးပေါ်အခြေအနေကြီးညာထားပါတယ်ရှင်။
စပိန်နိုင်ငံကနေခွဲထွက်ဖို့အတွက်ကာတလန်အစိုးရကတွန်းအားပေးနေတာကိုကန့်ကွက်တဲ့အနေနဲ့ကာတလိုနီးယားဒေသခံတွေဟာဘာစလိုနာမြို့မှာဒီကနေ့တနင်္ဂနွေနေ့မှာစုဝေးဆန္ဒပြခဲ့ကြပါတယ်ကျွန်တော်တို့အနေနဲ့နှုတ်ဆက်နေခဲ့တာအတော်လေးကြာသွားခဲ့ပြီဖြစ်တယ်လို့ဆန္ဒပြတဲ့သူတဦးကပြည်သူ့သတင်းအေဂျင်စီကိုပြောပါတယ်ဒီလူလူစုဝေးမှုကြီးကိုတော့ဆန္ဒခံယူပွဲလုပ်ပြီးတပတ်အကြာမှာပြုလုပ်ခဲ့တာဖြစ်ပါတယ်အဲ့ဒီလူလူဆန္ဒခံယူပွဲအတွင်းစပိန်စိုးဒီလူလူဆန္ဒခံယူပွဲကိုတော့စပိန်အစိုးရကတရားမဝင်ဘူးလို့ကြေညာထားတာဖြစ်ပါတယ်။ဒီဆန္ဒခံယူပွဲအတွက်မှာမဲပေးသူ90ရာခိုင်နှုန်းကစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးအဖြစ်ကြေညာဖို့မဲပေးခဲ့ကြတာဖြစ်ပေမဲ့မဲပေးနိုင်တဲ့သူဥယျာဉ်ရဲ့ထက်ဝက်တောင်မပြည့်ခဲ့ဘူးလို့ဆိုပါတယ်။လူလူစစ်တမ်းတွေမှာတော့ကာတလန်ဒေသခံအများပြားဟာလွတ်လပ်ရေးကြေညာပြီးခွဲထွက်တာထက်စပိန်နိုင်ငံတည်းမှာပဲဆက်ပြီးတော့ရှိကျင်ပုံရတယ်လို့ဖော်ပြနေပါတယ်။ဆန္ဒပြတဲ့သူတွေဟာဘာစလိုနာမြို့ကအကီနာဝါရင်းမြစ်မှာစုဝေးခဲ့ကြပြီးတော့စပိန်နိုင်ငံတော်ကြီးအဒွန်းရှိပါစေဆိုတဲ့သတင်းတွေကိုတည်ဆိုခဲ့ကြပါတယ်။ကာတလန်ဒေသခေါင်းဆောင်တွေကတော့စပိန်အစိုးရနဲ့ဆွေးနွေးညှိနှိုင်းဖို့တောင်းဆိုထားပါတယ်။စပိန်ဝန်ကြီးချုပ်မာရီယာနိုရာဟွိုက်ကတော့ကာတလန်ဒေသအနေနဲ့လွတ်လပ်ရေးကိုချိန်ညားမယ်ဆိုရင်သူ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာကိုသုံးပြီးတော့ကာတလိုနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြန်ယူသိမ်းနိုင်တဲ့ပွဲရှိတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုလတ်စ်ဗေဂတ်မြို့ကလူ58ဦးသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဂီတဖျော်ဖြေပွဲပစ်ခတ်မှုကြောင့်တုံလုံ6ချားခဲ့ရတဲ့ဒေသခံတွေလာရောက်လည်ပတ်ကြသူတွေနဲ့အတူရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒုတိယသမ္မတမိုက်ပန်စ်မနေ့စနေနေ့ကလတ်စ်ဗေဂတ်ကိုရောက်ရှိသွားပါတယ်အမေရိကန်ခေတ်သစ်သမိုင်းမှာအသေးအပြောက်အများဆုံးလူစုလူဝေးတွင်ပြစ်ခတ်ခံရမှုအတွင်သိဆုံးခဲ့ကြသူတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့စုဝေးရောက်ရှိနေတဲ့လူထုကိုလည်းဒုတိယသမ္မတကမိန့်ခွန်းပြောခဲ့ပါတယ်။ဇနီးဖြစ်သူလည်းဒုတိယသမ္မတနဲ့အတူလိုက်ပါသွားတာဖြစ်ပါတယ်။ကျွန်တော်တို့အတူတကွရှိနေကြတယ်လို့ဒုတိယသမ္မတကလူထုကိုပြောဆိုခဲ့ပြီး အခင်းဖြစ်ချိန်မှာကိုယ့်ရဲ့လုံခြုံရေးကိုဂရုမထားဘဲဆောင်ရွက်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တွေအရေးပေါ်ဝန်ထမ်းတွေကိုလည်းဒုတိယသမ္မတကချီးမွမ်းပြောဆိုခဲ့ပါတယ်။ဂီတပြော်ပြပွဲကိုလာရောက်ကြတဲ့လူစုတွင်တနက်နေ့ပြစ်ခတ်ခဲ့သူကအသက်64နှစ်အရွယ်စတီဖန်ပက်တော်ဆိုသူဖြစ်ပြီးသူ့ကိုယ်သူလည်းတက်တည်သွားတယ်လို့အာနာပိုင်တို့ကပြောဆိုထားပါတယ်။ပြခတ်မှုဖြစ်ပွားခဲ့တဲ့နေရာကနေပစ္စည်းတွေကိုလည်းပြည်တော်စုဝန်ထမ်းတွေစတင်ရှင်းလင်းနေပြီးနောက်သတင်းပတ်အတွင်းမှာပိုင်ရှင်တွေထံကိုဆက်ပြီးတော့အနှံမယ်လို့လည်းပြောဆိုထားပါတယ်။တနတ်သမားဘက်တော့ဘာကြောင့်အခုလိုပြစ်ခတ်ခဲ့ရသလဲဆိုတာကိုသိရဖို့အတွက်တော့အာနာပိုင်တို့ဆက်လက်စုံစမ်းနေကြဆဲဖြစ်ပါတယ်ရှင်
။ American ပြည်တော်စုက UH 60 Black Hawk အမျိုးအစားရဟတ်ယာဉ်နှစ်စင်းကို Afghan လေတပ်ကိုတရားဝင်လွှဲပြောင်းပေးလိုက်ပါတယ်။တာလီဘန်တွေကိုပြန်တံပြန်ထိုးစစ်ဆင်တဲ့စစ်စင်ရေးတွေအာဖဂန်လေတပ်ရဲ့ဆောင်းရီကိုမြင့်တင်ဆောင်ရွက်ဖို့အစီအစဉ်အစိပ်ပိုင်းတည့်ရအနေနဲ့အခုလိုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကိုစီးရီးယားရေးယူဆောင်ရွက်ခဲ့တာနေ့နေ့က19ရက်ပြည့်ခဲ့တဲ့တချိန်ထဲမှာပဲအာဖဂန်နိုင်ငံတောင်ပိုင်းကကန်ဒါဟာမြို့လေရင်ကွင်းမှာဒီဟတ်ရဲနှစ်စင်းကိုတရားဝင်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အာဖဂန်သမ္မတအက်ရှရက်ဂါနီကဒီဟတ်ရဲအသစ်နှစ်စင်းကိုလက်ခံယူခဲ့ပြီးတော့ဒီနေ့ဟာသမိုင်းဝင်နေ့ဖြစ်ကြောင်းဒီခန်းနာကိုအသုံးချပြီးတော့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့တာလီဘန်တွေကိုတိုက်တွန်းသွားမှာဖြစ်တယ်လို့ပြောပါတယ်။အာဖဂန်စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့အင်အားဟာကြီးထွားလာနေတာကြောင့်တာလီဘန်အနေနဲ့အာဖဂန်လုံခြုံရေးတပ်တွေကိုအနိုင်တိုက်မယ်လို့ထင်နေမယ်ဆိုရင်တော့ဒီယူဆကိုဆွန့်လွတ်ဖို့လိုအပ်တယ်လို့သမ္မတဂါနီကပြောပါတယ်။စစ်ပွဲကိုရပ်တန့်ပြီးတွေးတဲ့တန်ယုံမှုတွေကိုအဆုံးသတ်လိုက်ပါတာလီဘန်တွေအတွက်ရှေ့ဆက်ရှောက်နိုင်မဲ့နီလန်ကတော့နိုင်ငံရေးရာဆေးဆက်ညှိနှိုင်းအဖြစ်ရှာဖို့ပဲဖြစ်တယ်လို့အာဖဂန်သမ္မတအက်ရှရက်ဂါနီကပြောပါတယ်အာဖဂန်မှာရှိတဲ့နေရိုးတပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးနီကောဆန်ကလည်းတာလီဘန်တွေအနေနဲ့စစ်ပွဲတွေမှာအနိုင်မရနိုင်ဘူးလို့သမ္မတဂါနီပြောတာကိုထောက်ခံပြီးတော့ပြောကြားသွားခဲ့ပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဂါနာနိုင်ငံမြို့တော်အက်ခရာမြို့စုံအနောက်မြောက်ဖက်ပိုင်းလီဂွန်အနီးအော်တိုမဲဂျန်ရှင်မှာဓာတ်ငွေပောက်ကွဲတာကြောင့်အနည်းဆုံး6ဦးသေဆုံးပြီး35ဦးကျော်ဒဏ်ရာရတယ်လို့အမျိုးသားမိသက်ဌာနကပြောပါတယ်။ဒေသစံတော်ချင်းစနေနေ့ညနေ9နာရီခွဲလောက်မှာတဘာဝဓာတ်ငွေဆိုင်ပောက်ကွဲမှုဖြစ်ပြီးမီးလုံးကြီးတွေမိုးပေါ်ကိုတက်လာတာပါ။ပောက်ကွဲတဲ့အတန်ကိုလည်းတစ်မျိုးလုံးကကြားခဲ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။တေဆုံရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြေကွဲရပါကြောင်းထိခိုက်ထဏ်ရာရသူတွေအမြန်ဆုံးပြန်လည်ကျန်းမာကြပါစေကြောင်းဂါနာသမ္မတနာနာအော်ကူဖိုအိုဒိုက Twitter လူမှုကွန်ရက်မှာရေးသားပါတယ်။အခင်းဖြစ်တဲ့နေရာကိုဒုတိယသမ္မတကိုလည်းဒီကနေ့တနင်္ဂနွေနေ့မှာဆေးလွတ်ထားတဲ့အကြောင်းပြောဆိုပြီးဒီလိုမတော်တဆမှုမျိုးနောက်တစ်ချိန်ထပ်မဖြစ်စေဖို့အာမခံပါတယ်လို့လည်းသမ္မတကထပ်လောင်းပြောဆိုထားပါတယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့ကသဘာဝတမိုင်းပြတိုင်နာမှာစနေနေ့ကလမ်းသွားလမ်းလာတွေကိုကားစင်းကဝင်တိုက်ခဲ့လို့လူတော်များများဒဏ်ရာရသွားခဲ့တဲ့ဖြစ်ရပ်ကိုအကြမ်းဖက်တိုက်ခိုက်မှုမဟုတ်ဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပယ်ချလိုက်ပါတယ်ဒီကိစ္စကိုရင်သွားလာမှုဆန်ရကိစ္စရဲ့အဖြစ်သာစုံစမ်းစစ်ဆေးနေပြီးတော့အကြမ်းဖက်သမားတွေနဲ့ဆက်နွယ်တဲ့ဖြစ်ရပ်မဟုတ်ဘူးလို့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့လူတအုပ်ကိုဖမ်းဆီးထားပြီးဘာကြောင့်အခုလိုဖြစ်ခဲ့တယ်ဆိုတာကိုတော့စုံစမ်းစစ်ဆေးနေရဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ကားနဲ့ဝင်တိုက်မှုကြောင့်လူ7ဦးဒဏ်ရာရခဲ့ပြီးအဲ့ဒီက9ဦးကတော့ဆေးရုံတင်ထားပါတယ်ဗြိတိန်နိုင်ငံမှာအခုနှစ်တွင်ကားနဲ့တိုက်မှု3ခုပါဝင်လူတွေတေလောက်တဲ့တိုက်ခိုက်မှု5ခုဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးသတိပေးချက်အဆင့်ကိုဒုတိယအမြင့်ဆုံးအဆင့်အထိတိုးမြှင့်ထားပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံရဲ့အာဏာကိုအဓိကချုပ်ကန်ထားတဲ့ဗဟိုနိုင်ငံရေးဦးဆောင်အဖွဲ့မှအရန်အဖွဲ့ဝင်တဦးအဖြစ်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကညီမဖြစ်သူကိုထည့်သွင်းလိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကြီးမှုတဲ့ပါတီရဲ့ဗဟိုနိုင်ငံရေးဦးဆောင်အဖွဲ့မှအရန်အဖွဲ့ဝင်အဖြစ်ညီမဖြစ်သူကင်ယိုဂျွန်းကိုထည့်သွင်းကြောင်းဩစာကြီးတဲ့ဗဟိုကော်မတီအစည်းအဝေးအတွင်းမှာပြောဆိုသွားတာဖြစ်ပါတယ်။ John Hopkins Tech တို့ရဲ့ 38 North website ရဲ့မြောက်ကိုရီးယားဆိုင်ရာကျွမ်းကျင်သူ Michael Maiden ကတော့ဒီဆောင်ရွက်ချက်ဟာဆိုရင်ညီမဖြစ်သူဟာအရင်ကခံမှန်းထတာတဲ့ပို့ပြီးတော့အရေးပါနေတာကိုပြသနေတာဖြစ်တယ်လို့ကင်မီသားစုရဲ့အာနာကိုထပ်ပြီးခိုင်မာအကောင့်သွားစီတယ်လို့လည်းပြောဆိုလိုက်ပါတယ်ရှင်
2018ကမ္ဘာဖလားခြေစစ်ပွဲဥရောပဆုံးခြေစစ်ပွဲတွေကိုစနေနေ့ကကစားခဲ့ကြတာမှာပြင်သစ်ကဘူလ်ဂေးရီးယားကိုတဂိုးဂိုးမရှိနဲ့အနိုင်ရသွားပြီးတော့ဆွီဒင်ကလူဇင်ဘတ်ကို၈ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်။နယ်သာလန်ကဘယ်လာရုစ်ကို၃ဂိုးတဂိုးနဲ့နိုင်ရသွားပါတယ်။ဒါမဲ့လည်းနယ်သာလန်အသင်းရဲ့ကမ္ဘာဖလားအိမ်မက်ဟာပြတ်ပြတ်သွားပြီဖြစ်တယ်လို့နယ်သာလန်အသင်းရဲ့ကစားသမားရော်ဘင်ကပြောပါတယ်။တခြားပွဲစဉ်တွေမှာတော့ပေါ်တူဂီကအန်ဒိုရာကို၂ဂိုးဂိုးမရှိနဲ့နိုင်ပြီးဘယ်လ်ဂျီယံကဘော့စနီးယားနဲ့ဟာဇီဂိုဗီနာကို၄ဂိုး၃ဂိုးနဲ့နိုင်ပါတယ်။အက်စတိုးနီးယားကဂျီဘရော့တာကို၆ဂိုးဂိုးမရှိနဲ့နိုင်ပါတယ်။ဆွစ်ဇာလန်ကလည်းဟန်ဂေရီကို၅ဂိုး၂ဂိုးနဲ့နိုင်ပါတယ်။ဒါကြောင့်ဆွစ်ဇာလန်နဲ့ပေါ်တူဂီတို့ဒီအုပ်စုဘူနေရာအတွက်ကိုကစားရဖို့ရှိပါတယ်တခြားပွဲစဉ်မှာတော့ Costa Rica နဲ့ Honduras တို့တကောစီတည်ဖြစ်သွားပြီးတော့ Costa Rica တင်းဟာကမ္ဘာဖလားခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဘက်ကနေ Bangladesh ဘက်ကိုထွက်ပြေးလာတဲ့ Rohingya တွေနဲ့လက်ထပ်မှုကိုတားမြစ်ထားတာကိုဖီဆန်နဲ့အမျိုးသားတအုပ်ကို Bangladesh အစိုးရကဒီကနေ့တနင်္ဂနွေနေ့မှာရှာဖွေနေပါတယ်အသက်25နှစ်အရွယ် Shoaib Hussein Jewel နဲ့အသက်18နှစ်အရွယ် Rohingya အမျိုးသမီး Rafiza တို့ကတော့ပြီးခဲ့တဲ့လကလက်ထပ်ပြီးကတည်းကထွက်ပြေးနေတာလို့ရဲကပြောပါတယ် Rohingya အမျိုးသမီးတအုပ်ကိုလက်ထပ်ထားတဲ့အကြောင်းရဲကကြားသိထားပြီးသူတို့ဘယ်မှာရှိနေတယ်ဆိုတာမသိရသလိုမိဘတွေကလည်းမသိဘူးလို့ရဲက AFP သတင်းဌာနကိုပြောဆိုသွားပါတယ်ရှင်
Direct from Washington, the voice of America, VOA.
Now, so yeah, the dinner go, Matta in Tainet, Guy and I know Piopia, Pigera Bashin, a guru at the Rin Sambargo Zetai Tolin Pivame. Mimanagema, a mu bada ye, a you did to the choga, Pia, Zidema, Muslim, see there we go, Nighted, Sine, Mount Tony, the Gaysa Mujao, Naganagama, Time Pier, Gontaka, two just Hinarello, Mimanagan, Luke, Queen Yishin, to Upidu, Utain, the Unga Pioja like Bare. American ပြည်ထောင်စု Idaho ပြည်နယ် Brigham Young တက္ကသိုလ်မှာပြုလုပ်တဲ့ပြောင်းလဲနေတဲ့ကမ္ဘာပေါ်ကတရားဥပဒေစိုးမိုးမှုနဲ့ဘာသာရေး Rule of Law and Religions in a Changing World ဆိုတဲ့ဆွေးနွေးပွဲကိုတက်ရောက်စဉ်သူရင်ဆိုင်ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးဦးကျော်စန္ဒာကတွေ့ဆုံမြင်းမြန်းရာမှာသူကအခုလိုစပြောခဲ့ပါဗျာ
ကျွန်တော်တို့ဆွေးနွေးပွဲမှာကျွန်တော်ဗဇက်ကိုမပေးရပါဘူးဒီအလို့သဘောဆွေးနွေးတာတွေရောထမင်းဝိုင်းကော်ဖီဝိုင်းမှာရောနောက်ဒီကျွန်တော်တို့ဆွေးတင်ပြတဲ့ဒီ symposium မှာတော့ဒါအများကြီးပြောကြပါတယ
်သူတို့အတိအကျထောက်ပြတဲ့ချက်တွေကဘာတွေလဲဆရာ
သူတို့ကအခုရတဲ့ရရှိတဲ့သတင်းတွေကအဲကျွန်တော်တို့တိုင်းပြည်မှာ genocide ပေါ့လူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်နောက်တစ်ခါအဲ့ဒီလူ Rohingya တွေအပေါ်မှာကျွန်တော်တို့က crime against humanity ပေါ့လူသားမျိုးနွယ်စုပေါ့ကျူးလွန်နေရာဇဝတ်မှုတွေကျူးလွန်နေတယ်ဆိုတော့နောက်တစ်ခါကျွန်တော်တို့တိုင်းပြည်တပြည်လုံးက racist ပေါ့တကယ်ကိုလူမျိုးခွဲခြားတဲ့လူတွေအဆင့်တန်းမရှိတဲ့အကြမ်းဖက်သမားတွေလို့အဲဒီလူမျိုးသူတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေကိုကျွန်တော်တို့မေးကြတာ
ဆိုတော့ဆူဆွဲကြတော့ဟုတ်ပြီဆိုသူတို့ရဲ့ပြတဲ့အထောက်အထားကတော့နိုင်ငံတကာမီဒီယာထဲမှာပါတဲ့အချက်လက်ပဲလားသူတို့မို့တခြားဘယ်လိုအထောက်အထားတွေသူတို့ပြနိုင်မှာလဲဆရာ
သူတို့ကဒီမှာလာတဲ့ပညာရှင်တွေကတော့သူတို့ဒီကျွန်တော်တို့ Wire News ပေါ့နော်အဲ့ဒီအဓိကအားဖြင့်ပြောရင်အဲ့လိုသတင်းမီဒီယာတွေမှာတက်တဲ့အချက်လက်တွေကသူတို့ပြောတာအဲ့တော့သူအဲ့ဒီဟာကိုပဲသူတို့အဓိကထားပြောတာပေါ့နော်ဟိုကျွန်တော်တို့ခြေပါချက်တွေကိုလည်းတချို့သူတို့နားမလဲဘူ
းဆရာတို့ဒီလိုနိုင်ငံတကာစာမျက်နှာမှာတက်ပြီးတော့နိုင်ငံတကာ Forum တွေမှာတက်ပြီးတော့ဆွေးနွေးရတဲ့အခါမှာတကယ်အဖြစ်မှန်ကိုပြောဖို့အတွက်မြန်မာနိုင်ငံဘက်ကပံ့ပိုးပေးမှုဘယ်လိုဟာတွေလိုတယ်လို့ဆရာပြောကြပါတယ်ဆရာ
ဟိုကျွန်တော်တို့ကခုကျွန်တော်ဒီမှာရောက်တော့အဲ့ဒီ symposium ပြီးတဲ့အခါမှာကျွန်တော်6ရက်5ရက်နဲ့6ရက်မှာဒီမှာဆက်ပြီးတော့ New Zealand မှာကျွန်တော်တို့ United States ရဲ့ State Department နဲ့ကျွန်တော်တို့တွေ့ရတယ်တွေ့ပြီးတော့အဲ့ဒီကဒီ International Religious Freedom Affair ဟို Commission နဲ့လည်းကျွန်တော်တို့တွေ့ရတယ်ဒါဟာသမရခန့်ပြီးတော့ Congress ကအတည်ပြုထားတဲ့အဖွဲ့ပေါ့နော်အဲ့ဒီဟာတွေနဲ့တွေ့ရတာဆိုတော့တော်တော်အရေးကြီးတယ်ဗျအစိုးရတပိုင်းနဲ့ကျွန်တော်တို့တွေ့ရတာဗျအတူရတာကအဲ့ဒီမှာလဲမေကွန်းတွေလာတယ်။နောက်ကျွန်တော်တက်တဲ့အထက်မှာဥရောပသမဂ္ဂပါလီမန် EU ပါလီမန်ကိုယ်စားလှယ်တွေပါတယ်။ဆိုတော့သူတို့ကတော့ကျွန်တော်တို့ဘာမှအတော်အမြင်ဆောင်တယ်လို့ပြောရမှာ။အဲ့တော့အမှန်တကယ်ကတော့ကျွန်တော်တို့ကတော့အခုလာတာကတော့ပညာရဆိုင်ရာဆွေးနွေးပွဲနဲ့လာတာပေါ့နော်။ကျွန်တော်တို့ဘာအထောက်အကူမှမရပါဘူး။အဲ့တော့ဒီမှာကျွန်တော်တို့လက်တွေ့တွေ့ရတာကတော့ကျွန်တော်တို့ကမီဒီယာဝေါ်ဖဲယာမှာပေါ့နော်။နိုင်ငံတော်ကျွန်တော်အများကြီးကြာရှုံးနေတယ်။သူတို့ပြောတာတွေကအောင်ပွဲခံတယ်။ကျွန်တော်တို့ရှင်းလို့မရနိုင်ဘူး။ဆိုတော့သူတို့ဘက်ကအတူနေရာတကာမှာအခြေတဝင့်ကိုနေရာတိုင်းမှာအာဏာပိုင်အတိုင်းဟောဖြစ်စေလွတ်တော်မှာဖြစ်စေတော့ဒီလိုဒီ academic ဒီပညာရှင်အတိုင်းဟောမှာဖြစ်စေအများကြီးထိုးဖောက်ထားနေတာတွေ့ရတယ်ကျွန်တော်တို့ဘက်ကလို့တယောက်စာနှစ်ယောက်စာပြန်တုတ်ပြန်နေရတာပေါ့
မြန်မာပြည်ဘက်ကအထောက်ထားဆရာတို့ရဲ့ခုခံခြေပါနိုင်ဖို့အတွက်အင်အားအနေနဲ့ပံ့ပိုးမှုပေးနိုင်တဲ့မြန်မာဘက်ကမီဒီယာတို့အစိုးရထုတ်ပြန်ကြေညာချက်တို့အစိုးရဘက်ကအထောက်ထားနဲ့ခေါ်ပြတာတို့အနဲ့ရယ်ဆိုရင်တော့မှန်လား
ရှင်အမှန်ပါလေခင်ဗျာကျွန်တော်တို့ဘက်ကစစချင်း transparency လုံးဝမရှိခဲ့ဘူး ကျွန်တော်တရားရောက်တဲ့အမြင်ကပြောရလို့ရှိရင်ဒီကုလသမဂ္ဂရဲ့ fact finding mission ပေါ့ဗျာအဲ့ဒီဟာတွေနဲ့ဒီတန်တမန်တွေဒီနိုင်ငံတကာသတင်းမီဒီယာတွေပြည်တွင်းသတင်းမီဒီယာတွေသွားခွင့်မပေးခဲ့တာဟာလုံးလုံးမှားတယ်ဒါဒါတောင်မှကျွန်တော်တို့ကကော်ဖီအနန်ကော်မရှင်အစီရင်ခံစာကယ်လို့ကျွန်တော်ဒီလောက်ပြောလို့ရတာအာနန်ကော်မရှင်ရဲ့အစီရင်ခံစာတော့သူတို့ကဖျားဖြစ်တယ်တရားမျှတမှုရှိတယ်လို့သူတို့လက်ခံတယ
်နောက်တစ်ခုကအဲ့လိုမြန်မာနိုင်ငံဘက်ကနိုင်ငံတကာစီးအောင်အဖြစ်မှန်ကိုဒါလာရောက်လေးလာခွင်းတို့ချင်းကခွင်းတို့ပြဖို့အားနေသလိုတစ်ဖက်မှာလည်းပဲအမျိုးသားရေးအယူသီးရဲ့လူတွေအခုဆိုလို့ရှိရင်ပဲအဲ့ဖျားပေါ်မှာဖျားပွဲမှာဘာသာကြားဈေးရောက်တာကိုရဲဆဲဆဲဖုန်ကြီးတချို့အားလုံနေတာဒီပုံရိပ်တွေကလည်းပဲပို့ပြီးဆိုးစေတယ်လို့ထင်ပါတယ
်ဟုတ်တယ်ဗျာအဲ့ဒီကိစ္စကျွန်တော်အမေတိုက်ရိုက်ကိုအမေခံရတာပဲသူတို့ကဘေးရမြဘလို့သိတယ်ကျွန်တော်လည်းမသိဘူးအဲ့တော့ကျွန်တော်ဒီမှာဒီ state department နဲ့တွေ့တဲ့အခါမှာအဲ့ဒီကိစ္စကိုမေးတယ် EU ကလည်းပြောတယ်အဲ့တော့ကျွန်တော်ကဒါဟာအတီးပြုတ်လို့မညာသေးတဲ့သတင်းပေါ့နော်မလို့ပြောတဲ့အခါမှာအဲ့ဒီလိုနိုင်ငံမျိုးမှာဘာသာရေးလိုလားခွင့်မရှိဘဲနဲ့ဗိုလ်ကျနဲ့ atrocities ပေါ့လုပ်နေတဲ့နိုင်ငံမှာငါတို့ဘယ်လိုလုပ်ပြီးတော့ရင်းနှီးမြှုပ်နှံမလဲဆိုတော့ဒါဟာသိအရေးကြီးတယ်အဲ့တော့တိုင်းပြည်ထဲမှာရှိတဲ့အခီးခတ်တုံးတုံးလူတွေကသူတို့နိုင်ငံရေးအာဏာတစ်ခုတည်းကြည့်ပြီးတော့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ပြဿနာတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့အကြက်တဲလို့ထင်နေတာအဲ့သူတို့ဒါသူတို့လက်ကမောက်ခတ်ဖို့လို့ထင်းနေတာဒါမှမဟုတ်တိုင်းပြည်မတည်မငြိမ်ဖြစ်အောင်လှုံ့ဆော်ဖို့အမုန်းတရားတွေဖြန့်ချိဖို့သူတို့ဒလူအကြီးကျယ်လုပ်နေတာတကယ်ကြတော့သူတို့လုပ်တဲ့လောကတည်းကြောင့်ကျွန်တော်တို့ကကဘာပေါ်မှာအရှက်တကွဲအကျိုးနည်းဖြစ်ပြီးတော့အဲ့ဒီလူတက်ကြီးရွယ်ကိုဖုံးအဖိုးကြီးကိုချွေကုံဖျားပေါ်မှာအနိုင်ကျင့်နေကိုတိလက်ရောက်လုပ်တယ်ဆိုတော့ဆွဆွဲချက်တွေကိုတက်ဆိုင်ရာနိုင်ငံတော်အစိုးရကလည်းဘာမှမလုပ်ရဲဘူးပေါ့နော်ဒါတရားဥပဒေစိုးမှုလုံးဝမရှိဘူးလို့မြင်တဲ့အခါကျတော့ကျွန်တော်တို့ရဲ့နိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံမှုဆိုတာတော်တော်တုံ့နှုတ်เสียလို့ထင်သွားစေတယ်ပေါ့ဗျာဒါလုံးဝမကောင်းပါဘူ
းလူခွင့်ရေးရှင်နဲ့ဦးသိတဲ့ဦးကဦးကျော်စံသာတွေ့ဆုံမင်းမြန်ထားတဲ့အပြေစံကိုလာမဲ့ဗုဒ္ဓဦးနေညမြမရေတုံးသက်ချက်မှာနားဆင်နိုင်ပါတယ်ရှင်အခုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာကာလဝန်ယောဂမပြန့်ပွားအောင်ဆောင်ရွက်ချက်တွေကိုတင်ပြပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာကာလဝန်ယောဂအကြီးအကျယ်ပြန့်ပွားမသွားအောင်ကာကွယ်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ CWHO ကဝန်ယောဂကာကွယ်ဆေးအလုံးကြီး6သိန်းပေးပို့လိုက်ပါတယ်။ရီမင်နိုင်ငံမှာဖြစ်ပွားနေတဲ့ကာလဝန်ယောဂဆိုးကြီးကိုလည်းဒီထက်မြင်မြန်ဆဆန်တုတ်ပြန်ဆောင်ရွက်နိုင်ခဲ့တဲ့ဆိုပြီး WHO ကအောက်တိုဘာလ3ပိုင်းမှာပြောဆိုခဲ့တာပါ။တက်ဂရစ်2030အရောက်မှာကာလဝင်ယောဂါကိုလုံးဝအဆုံးသတ်စေမဲ့လမ်းပြမြေပုံတစ်ခုကိုအစိုးရအဖွဲ့တွေလူမှုကူညီရေးအဖွဲ့အစည်းတွေအလူရှင်တွေနဲ့ WHO တို့ပူးပေါင်းပြီးဒီပြီးခဲ့တဲ့အင်္ဂါနေ့ကကြေညာခဲ့ပါတယ်။ VOA သတင်းတော်ကာရိုဖီယဆန်သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြထားပါတယ်ရှင်
။ရီမင်နိုင်ငံမှာတောက်တုံးရေတန်းနဲ့အလုပ်ဖြစ်တဲ့ဆေးရုံစီကံတွေရှားပါလာပါတယ်။ရှိမနိုင်ငံတွင်းကလူပေါင်း8သိန်းတို့မှာကာလဝန်ယောဂါကူးစက်ခံရသလိုဒီနှစ်ကုန်ပိုင်းမှာသသန်းအထိတိုးလာဖို့ရှိတယ်လို့လည်းခန့်မှန်းနေကြတာပါ။ကမ္ဘာသဝန်ကာလဝန်ယောဂါကြောင့်နှစ်စဉ်လူပေါင်းသသိန်းလောက်သက်ဆုံးရှုံးနေကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းမှာကာလဝန်ယောဂါဆိုကြီးဖြစ်လာမှာကိုကျန်းမာရေးလှုပ်သားတွေဆိုရင်နေပါတယ်။ကာလဝန်ယောဂါကို2039မှာအဆုံးသတ်ဖို့ WHO ကစီစဉ်ထားပါတယ်။ John Hopkins ဆီတက်ကတို့ကဒေါက်တာအာမက်အဒယ်ဂျာကအခုလိုပြောပါတယ်။
It's not possible to completely eliminate it from the planet the way we eliminated smallpox.
ကာလဝန်ယောဂါကိုရေကြောက်ယောဂါလို့ကမ္ဘာမှာလုံးဝအမြင့်ပြတ်သွားအောင်လုပ်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါပေမဲ့အမေရိကန်နဲ့မြောက်အမေရိကတစ်ဖက်မှာလို့ပဲဘင်္ဂလားဒေ့ရှ်နဲ့ရီမင်နိုင်ငံမှာကာလဝန်ယောဂါအဖြစ်နှဲသွားအောင်တော့လုပ်နိုင်ပါတယ်
။ကာလဝန်ယောဂါဟာဝမ်ပြဲဝမ်ရှော့ဖြစ်စေတဲ့ယောဂါပိုးချောင်ဖြစ်ပေါ်တာဖြစ်ပြီးရေချိုးရင်ငန်ရောနေတဲ့မြစ်တွေနဲ့ပင်လယ်ကမ်းရိုးတန်းတစ်လျှောက်မှာရှင်သန်ပေါက်ဖွားပါတယ်။ရေဆိုးတွေများတဲ့နေရာမိလစနစ်ကောင်းမရှိတဲ့နေရာတန်ရှင်းမှုမရှိတဲ့နေရာတွေမှာရှင်သန်ပေါက်ဖွားပါတယ်။ယောဂါပိုးကူးစက်ထားတဲ့အစာအသောက်တွေကိုစားတောက်မရကကူးစက်ခံကြရတာပါ။အာဟာရချို့တဲ့တာကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်။ Save the Children အဖွဲ့က Jesse Hardness ကအခုလိုပြောပါတယ်
။ There's a cycle of illness and malnutrition.
မချမ်းဖြစ်တာနဲ့အာဟာရထက်ချို့တဲ့တာတွေကကလေးငယ်တွေမှာတွန်တွဲနေရပါတယ်။ကလေးတွေစားတော့ပြက်မယ်ဝမ်းပြက်လို့ရေတက်ခန်းချောက်မယ်ကိုလေးချင်းချမယ်နောက်တော့သူတို့အာဟာရချို့တဲ့သွားရင်ထပ်ပြီးတော့လည်းနေမကောင်းဖြစ်ဖို့ပိုပြီးများပါတယ
်ဘသူမဆိုကာလဝန်ယောဂါဖြစ်နိုင်ပါတယ်ဒါပေမဲ့ကလေးငယ်တွေနဲ့ကိုယ်ဆောင်အမျိုးသမီးတွေကပိုးပြီးတော့ဖြစ်လွယ်ပါတယ်ခုချိန်မှာကာလဝန်ယောဂါကိုကုသဖို့အခုံကျသိမ့်မများသေးပါဘူး Jesse Hardness ကအခုလိုပြောပါတယ
် It actually is really simple if you can catch it early and you can
ရောစားဖြစ်လာပြီဆိုတော့ခြေနေသိပ်မဆိုးသေးတဲ့လူနာတွေကိုရေရက်ဖြည့်တင်းပေးတာမျိုးရိုးရိုးလေးနဲ့လုပ်ပေးနိုင်ပါတယ်ဒါဆိုရင်ခြေနေဆိုးလာမှာမဟုတ်သလိုပဲပြင်းပြင်းထန်ထန်လည်းကုသပေးဖို့မလိုပါဘူ
းဒါပေမဲ့လည်းရေကြီးရေရှမ်းနေတဲ့နေရာတွေသဘာဝဘေးအန္တရာယ်တန်ခံရတဲ့နေရာတွေဒါမှမဟုတ်လည်းဒုက္ခတွေပြင်းနေတဲ့ခလုံးရေးစခန်းတွေမှာမိလာစနစ်ကောင်းအောင်လုပ်ဖို့မလွယ်ပါဘူး လူအညစ်အကြေတွေကိုတန့်ရှင်းစွာဆွတ်ပစ်လို့မရတဲ့အတွက်ကြောင့်သူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေဟာဒုက္ခသည်တွေအတွက်မိလာနဲ့ရေသွားရေလာစနစ်ကောင်းလှုပ်ပေးဖို့ကြိုးပမ်းကြပါတယ်။ကမ္ဘာတစ်ဝန်းကလူပေါင်း1ဘီလီယံနီးပါးတို့မှာတန့်ရှင်းတဲ့တောက်သုံးရည်တွေမရဘူးလို့ WHO ကပြောပါတယ်။ကာလဝမ်းရောဂါကိုကာကွယ်ဆေးနဲ့ဟန်သားနိုင်တယ်လို့စီးရတဲ့နိုင်ငံတွေမှာကာလဝမ်းရောဂါမဖြစ်အောင်ကာကွယ်ဖို့ဆိုတာဟာရေသွားရေလာစနစ်ကောင်းရှိဖို့လိုအပ်ပါတယ်။ဒေါက်တာအမက်ရှ်ကပဲအခုလိုဆက်ပြောပါတယ်.
You have to think about what the enormous burden cholera
ဒီတိုင်းပြည်တွေကချိုးနိုင်ငံတွေဆိုရင်ဆင်းရဲတွေကမထွက်နိုင်ပဲပိတ်မိနေကြတာပါ။ဒီလိုဆင်းရဲမှုတွေဟာဖွံ့ဖြိုးတိုးတက်မှုတွေ၊မိလာစနစ်တွေနဲ့ကောင်းကောင်းပြုပြင်ယူလို့ရတဲ့အရာတွေဖြစ်ပါတယ်
။နိုင်ငံပေါင်း48နိုင်ငံမှာကာလဝါရောဂါဖြစ်ပွားနေပြီးကမ္ဘာမှာကာလဝါရောဂါအခြေအနေဆိုးလာမယ်လို့ WHO ကခန့်မှန်းထားတာပါ။ဒါကြောင့်လဲကမ္ဘာပေါ်မှာကာလဝမ်းရောဂါပျောက်ကွယ်သွားဖို့ WHO အစိုးရအဖွဲ့တွေနဲ့လူမှုကူညီရေးအေဂျင်စီတို့ပူးပေါင်းပြီးတော့နည်းပြဟာအသင့်နဲ့ဆောင်ရွက်ဖို့အရေးကြီးလိုအပ်နေတာလည်းဖြစ်ပါတယ်ရှင
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ Email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်လက်ပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့အခြေအနေဘက်ကိုတလဲကြည့်ကြရအောင်ပါ။ကမ္ဘောဒီးယားနိုင်ငံမှာချင်းချောက်မှုတွေတိုးလာနေတာကြောင့်အတိုက်အခံလွှတ်တော်အမတ်အများပြားဟာတိုင်းပြည်ကနေထွက်ခွာသွားနေကြပြီးဒီအခြေအနေတွေကပါတီကိုပျက်စီးစေမယ့်အကြောင်းလို့ပါတီခေါင်းဆောင်တွေကပြောပါတယ်။ကမ္ဘောဒီးယားကအတိုက်အခံနိုင်ငံရေးသမားတွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ David Wiley ဖနောင်းပင်မျိုးကနေပေးပို့တဲ့သတင်းကိုတော့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်
။ကမ္ဘောဒီးယားအတိုက်အခံလွှတ်တော်အမတ်ထက်ဝက်နီဘာဟာတိုင်းပြည်ကနေထွက်သွားနေကြသလိုတချို့လဲဖမ်းဆီးထောင်ချခံနေရပါတယ်။အဲ့ဒီတွေကအများစုဟာပါတီခေါင်းဆောင်ပိုင်းတွေဖြစ်တာကြောင့်ပါတီကိုဖျက်သိမ်းရမယ့်အခြေအနေဆိုင်နေပါတယ်။ဒီမိုကရေစီကိုကာကွယ်နိုင်ရေးတိုင်းပြည်တွင်းမှာဆက်လုပ်ဖို့မဖြစ်နိုင်တော့တဲ့အခြေအနေရောက်နေပြီလို့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ရဲ့ခေါင်းဆောင်လွှတ်တော်အမတ် Miss Musu Chua ကပြောပါတယ်။တိုင်းပြည်ထဲမှာဒီမိုကရေစီမရှိတော့ဘဲချင်းချောက်မှုနဲ့ဖမ်းဆီးမှုတွေပဲရှိတော့မယ်ဆိုရင်ဒီမိုကရေစီကိုကာကွယ်နိုင်ရေးအခြားနည်းလမ်းတွေရှာဖွေလုပ်သွားရလိမ့်မယ်လို့သူမကပြပလျှို့ဝှက်တနေရာကနေပြောပါတယ်။မစ်ဆိုချွာဟာ2014ဇူလိုင်လကအကြမ်းဖက်ဆန္ဒပြပွဲတွေနဲ့ပတ်သက်လို့တာဝန်ရှိသူအဖြစ်အာဏာပိုင်တွေကဆူဆွဲခံရသူဖြစ်ပါတယ်။တိုင်းပြည်ထဲမှာထောင်ချခံနေရတာတဲ့ဆိုင်ရင်ပြပကနေလှုပ်ရှားနေရတာကပိုပြီးထိရောက်နိုင်လိမ့်မယ်လို့ဆိုချွာကပြောပြီးကမ္ဘောဒီးယားအနာရပါတီခေါင်းဆောင်တွေအပေါ်နိုင်ငံတကာရဲ့ပြစ်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ကြဖို့သူကတောင်းဆိုထားပါတယ်။ CNRB ပါတီဥက္ကဋ္ဌခမ်ဆိုကကိုနိုင်ငံတော်ပုံကံမှုနဲ့ပြီးခဲ့တဲ့စက်တင်ဘာလတည်းဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာသူတို့ရဲ့ CNRB ပါတီကိုဖျက်သိမ်းပေးဖို့ကမ္ဘောဒီးယားလူငယ်ပါတီကတောင်းဆိုစွာတင်သွင်းထားပါတယ်။မကြသေးခင်ကအခြေတင်အငင်းပွားပွဲဥပဒေပြင်ဆင်ချက်တစ်ခုအရပါတီတစ်ခုခုကနိုင်ငံတော်လုံခြုံရေးကိုထိပါလာမယ်ဆိုရင်အဲ့ဒီပါတီကိုအစိုးရကဖျက်သိမ်းပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။ CNRP ခေါင်းဆောင်ဆိုကအပေါ်ဆွဲထားတဲ့နိုင်ငံတော်ပုံကံမှုနဲ့ပတ်သက်လို့ဆက်လက်စုံစမ်းဖော်ထုတ်နေတယ်လို့ဝန်ကြီးချုပ်ဟွန်စင်ကအော်တိုဘာလာဇမ်းမှာတတိပေးခဲ့တာကြောင့်အတိုက်ခံလွှတ်တော်အမတ်တွေကိုနောက်ထပ်ဖမ်းဆီးလာနိုင်တယ်လို့ခန့်မှန်းနေကြတာပါ။ဒါပေမဲ့ခမ်ဆိုကနဲ့ဆက်ဆက်နေသူတွေတဲကနောက်ထပ်ဖမ်းဖို့ဝရမ်းထုတ်ထားသူခုထိဘယ်သူမှမရှိသေးဘူးလို့ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဆိုဖိကပြောပါတယ်တိုင်းပြည်ရဲ့ကြံနေသေးတဲ့ CNRP ပါတီခေါင်းဆောင်တွေကပါတီစည်းကမ်းထိန်းသိမ်းမှုစွန့်ချေးပြောတာကအမျိုးသမီးအမတ်ဆိုချူဟာတိုင်းပြည်ကထွက်မသွားခင်ကတည်းကအခြားအတိုက်ခံအမတ် 22 ဦးဟာလည်းနိုင်ငံခြားတိုင်းပြည်အသီးသီးကိုထွက်ခွာသွားကြပြီးကမ္ဘောဒီးယားနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အကြက်တဲတွေကိုနိုင်ငံတကာကပို့ပြီးနားလည်နေအောင်လိုက်လံရှင်းပြဖို့ရှိကြောင်း VOA ကိုစွန့်ချေးကပြောပါတယ်
ျွန်တော်တို့ကအန်ဒရယ်လို့သတ်မှတ်ထားတဲ့ line ကိုကြော်လာပြီလို့ထင်ပါတယ်။ကမ္ဘောဒီးယားအနာဂတ်တွေတခြားရွေးစရာလမ်းကတော့ယူကော့ပွဲပေါ်မှာမူတည်နေတာကျွန်တော်နားလဲပါတယ်။ဒီမိုကရေစီကိုကျင့်သားရအောင်လုပ်ရအောင်ပါပါ
။ပြည်တွင်းနဲ့ဖြစ်နေတာတွေကလက်မခံနိုင်စရာတွေကြီးပါပဲ။အခုဖြစ်နေတဲ့နိုင်ငံရေးအခြေအနေဟာတိုင်းပြည်ဒီမိုကရေစီအတွက်အထူးစိုးရိမ်စရာကောင်းတယ်လို့ဆုံချေကပြောတာပါ။ပါတီအနေနဲ့ရွေးကောက်ပွဲမဝင်ဘဲအပြင်ထွက်ထိုင်နေတာထက်အခြေအနေတွေကိုစောင့်ကြည့်လေလာသင့်တယ်လို့သူကပြောပါတယ်။နိုင်ငံသားရောက်သွားကြတဲ့အမတ်တွေလည်းအော်တိုဝါလကုန်ပိုင်းကြရင်နိုင်ငံကိုပြန်လာကြလိမ့်မယ်လို့သူကယုံကြည်ကြောင်းပြောပါတယ်။နိုင်ငံသားကိုထွက်သွားကြသူတွေထဲမှာ CNRB ပါတီဒုက္ခရအပြင်ပါတီရဲ့ပြည်သူ့ဆန်ရေးလက်ထောက်နဲ့ပါတီလူငယ်အဖွဲ့ရဲ့ဥက္ကဋ္ဌနဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ကိုရန်တော်တွေရဲ့ရိုင်းတဲ့စော်ကားချင်းခံရတဲ့ဝါရင်ပါတီဝင်တွေပါဝင်ကြတာပါ။ဟွန်ဆန်ရဲ့ကမ္ဘောဒီးယားဆိုတဲ့စာအုပ်ရေးသားသူSebastian Stragio ကတော့အခုလို CNRB အထက်ခံပါတီခေါင်းဆောင်တွေနိုင်ငံခြားထွက်ပြီးဟွန်ဆင်အပေါ်နိုင်ငံတကာဖိအားတွေတိုးလာအောင်လှုပ်ဆောင်နေကြပေမဲ့ဟွန်ဆင်ကတော့တရုတ်နိုင်ငံရဲ့ထောက်ခံအားပေးမှုအကြီးကျယ်ရနေတာကြောင့်အထက်ခံတွေရဲ့လုပ်ရက်ကိုဂရုစိုက်မှာမဟုတ်ဘူးလို့သုံးသပ်ပါတယ် CNRB ပါတီခေါင်းဆောင်တွေအနေနဲ့ပြည်တွင်းကနေဟွန်ဆင်ဆန့်ကျင်ရေးလုပ်နေပေမဲ့အစိုးရရဲ့ဖိနှိပ်မှုတွေကတော့အခုအချိန်မှာရှိနိုင်မှာမဟုတ်ဘူးလို့စရန်ဂီယိုကပြောပါတယ်ရွေးကောက်ပွဲကျင်းပတဲ့အချိန်ရောက်လာရင် CNRP ပါတီဆိုတာရှိခိုးရှိနိုင်ပါဦးမလားဆိုတာသူကသုံးသပ်နေကြပါခင်ဗျာ
ကိုညံဝင်းအောင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါနောက်တစ်နိုင်ကြာ9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောတာရှင်တွေနားဆင်လို့တဲ့တည်သူချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့တရင်အချင်းချက်ကိုမှတင်ပြထိုက်ကြညာပေးပါမယ်ရှင
်။ American ပြည်တော်စုမစ္စစ်ဆပီနဲ့အလာဘားမားတို့ကိုလေတံတုန်းတနာရီကီလိုမီတာ130နှုန်းရှိနဲ့အပူပိုင်းမုန်တိုင်းနှိပ်ဒီကနေ့တနင်္ဂနွေနေ့မှာဝင်ရောက်လာနေပြီလို့အမျိုးသား Hurricane Center ကပြောဆိုထားပါတယ်။ခန့်မှန်များအပြော့သွားမယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားပါတယ်။ဟာရီကိန်းမုန်တိုင်းဖြစ်တဲ့မနေ့စနေနေ့ကလူစီယားနာကန်ယူရန်မစ္စစ်ဆပီမြို့ဝအနီးနဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့မစ္စစ်ဆပီပြည်နယ်ဘီလိုစီအနီးတို့မှာနှစ်ကြိမ်ဝင်ရောက်ခဲ့ပြီလဲဖြစ်ပါတယ်။စပိန်နိုင်ငံကနေခွဲထွက်ဖို့အတွက်ကာတလန်အစိုးရကတွန်းအားပေးနေတာကိုကန့်ကွက်တဲ့အနေနဲ့ကာတလိုးနီးယားဒေသခံတွေဘာစီလိုနာမြို့မှာဒီကနေ့တနင်္ဂနွေနေ့မှာစုဝေးဆန္ဒပြခဲ့ပါတယ်။နှုတ်ဆက်နေကြတာအတော်ကြာခဲ့ပြီလို့ဆန္ဒပြသူတို့ကပြင်သစ်သတင်းအေဂျင်စီကိုပြောပါတယ်။ဒီလူရုစုဝေးမှုကြီးကိုတော့ဆန္ဒခံယူပွဲလုပ်ပြီးတပတ်အကြာမှာပြုလုပ်ခဲ့တာဖြစ်ပါတယ်။လူရုဆန္ဒခံယူပွဲကိုစပိန်အစိုးရကတရားမဝင်ဘူးလို့ကြေညာထားတာဖြစ်ပါတယ်။ဆန္ဒခံယူပွဲအတွင်းမဲပေးသူ90ရာခိုင်နှုန်းကစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့မဲပေးခဲ့ကြတာဖြစ်ပေမဲ့မဲပေးနိုင်တဲ့သူဥယျာဉ်ရဲ့ထဝက်တောင်မပြည့်ဘူးလို့လည်းပြောဆိုထားပါတယ်။အမေရိကန်ပြည်တော်စုလတ်စ်ဗေဂတ်စ်မြို့ကလူ58ဦးသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဂီတဖျော်ဖြေပွဲပြစ်ခတ်မှုကြောင့်တုံ့လုံခြောက်ခြားခဲ့ရတဲ့ဒေသခံတွေလာရောက်လဲပတ်ကြတဲ့သူတွေနဲ့အတူရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒုတိယသမ္မတမိုက်ဘန့်စ်မနစ်စနေနေ့ကလတ်စ်ဗေဂတ်ကိုရောက်ရှိသွားပါတယ်။အမေရိကန်ခေတ်သက်သမိုင်းမှာအသေးအပြောက်အများဆုံးလူစုလူဝေးတွင်ပြစ်ခတ်ခံရမှုအတွင်းတည်ဆုံးခဲ့ကြသူတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့စုဝေးရောက်ရှိနေတဲ့လူစုကိုလည်းဒုသမ္မတကမိန့်ခွန်းပြောဆိုခဲ့ပါတယ်ရှင်။
တရင်တင်ချက်ကိုမတ်တင်ထိုက်ကြညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကမဆွမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Subia Alta ရေးဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံနှုန်းချင်းညနေ6နာရီခွဲနဲ့9နာရီထိထားရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.